က်ကင်မီထွေဒီတပတ်တော့အမေရိကန်နိုင်ငံဘော့စတွန်မြို့ကဘလော့ဂါကိုညိုထွေရဲ့အကြောင်းကိုပြောပြမလားလို့ဗ
ျဘော့စတွန်ဆိုတာဟိုတလောလေးကမာရသွန်ပြေးပြိုင်ပွဲမှာအကြက်ဖက်သမားကြီးအကူဘိုးခွဲတိုက်ခိုက်လိုက်တဲ့မြို့ကလေးမဟုတ်လားရှင့
်ဟုတ်တယ်ဗျဒါပေမဲ့ဒီဘလော့ဂါတော့အဲ့ဒီကိစ္စနဲ့ဘာမှမဆိုင်ဘူးလို့ပြောရမှာပဲသူဘလော့ဂါတော့ဘာသာရေးအတွေ့အခေါ်နိုင်ငံရေးတမိုင်းစတာတွေကိုရေးထားတဲ့ဘလော့လေ
တကယ်ကို heavy ပါပဲလားကိုစော်ဝင်းလိုင်ရဲ့ဘလော့နာမည်လေးလည်းပြောပြပါအောင်
ညီမလိုဘလော့ကတော့ပညာနဲ့ဂယုနာကိုစောတနာပြုခြင်းလို့အမည်ပေးထားတယ်ဗျ။သူကအင်္ဂလိပ်လိုနဲ့မြန်မာလိုဘလော့နှစ်ခုတည်ကြစီရှိတယ်ဗျ။ဘလော့ပေါ်မှာရေးထားတဲ့အကြောင်းအရာအပြင်ကတော့စင်တူယိုမဆိုပေမဲ့မြန်မာလိုဖတ်တဲ့ပိဋကတ်နဲ့အင်္ဂလိပ်လိုဖတ်တဲ့ပိဋကတ်နှစ်မျိုးစလုံးဖတ်လို့ရအောင်လုပ်ထားတာပါတဲ့
။2010ခုနှစ်မှာတုန်းကသူကကျွန်တော်အဲ့တုန်းကဒီ Open Society ရဲ့ Scholar တစ်ခုကိုရထားတယ်ပေါ့။ OSI အဖွဲ့ပေါ့နော်ဒီ Open Society အဖွဲ့ပေါ့နော်သူ email ပို့တယ်ပေါ့။အဲ့ email ပို့တဲ့အခါမှာကြော်ညာလေးတခုပါတယ်ဗျ။အဲ့ဒါဘယ်လိုပြောမလဲဟိုတလောတော့ကိုမြင့်ကိုနိုင်ဟုံပေါ့နော်ဒီစုပေးလိုက်တဲ့ National Endowment for Democracy ပေါ့ NED ပေါ့နော်အဲ့တော့ NED ကနေ proposal တွေခေါ်တယ်ပေါ့နော်ကဘာအဝမ်းမှာရှိတဲ့ scholar တွေပေါ့နော်သူတို့ဒီ democracy ပေါ့နော်နိုင်ငံတွေမှာဖြစ်ထွန်းစေဖို့အတွက်ပေါ့နော်အဓိကဒီလိုမျိုးဒီလွတ်လပ်တော့လူပေါင်းတွေဖြစ်ထွန်းစေဖို့အတွက်ပေါ့နော်ဒီ idea တွေကိုသင်ပြဖို့အတွက်ပေါ့နော် proposal ပေါ့သူတို့ဒါ fellowship အနေနဲ့သူတို့စုပေးမယ်ပေါ့အဲ့တော့ကျွန်တော်အဲ့ဒါကိုစိတ်ဝင်စားတော့ကျွန်တော်ဒီအဓိကကျွန်တော်အဲ့တော့ကျွန်တော်လေ့လာတာတော်တော်များရှိတယ်ပေါ့နော်ကျွန်တော်အနေနဲ့ဒီ proposal ကိုရေးလိုက်ခြင်းအားဖြင့်ပေါ့နော်ကျွန်တော်လေ့လာထားတဲ့ဟာလေးတွေကိုစုစည်းမိပြီးသားဖြစ်သွားမယ်ပေါ့နော်အဲ့တော့အဲ့ဒီမှာဒီ proposal ကိုနိုဝင်ဘာဒီကျွန်တော်စိတ်တယ်ဒီလလယ်ပိုင်းလောက်မှာတင်လိုက်တယ်ပေါ့အဲ့တင်လိုက်ပြီးတဲ့အခါကျတော့ကျွန်တော်အနေနဲ့ဒါအဲ့တော့အင်္ဂလိပ်ဘလော့ပဲရှိတယ်ပေါ့နော်အဲ့တော့ဒီမှာနောက်ဆုံးကျွန်တော်ပေးလိုက်တဲ့ဒီအသည့်တရားလင်းလက်လာမှုတွေပေါ့နော်ဒီ proposal ရေးရင်းနဲ့ဒါတွေကအရန်အကျိုးရှိတယ်ပေါ့နော်ဟိုဓမ္မဘီလဲဟိုပြုပြင်ပြောင်းလဲစအခြေအနေမျိုးကိုတွေ့ရတယ်ပေါ့အဲ့တော့ကျွန်တော်အနေနဲ့ဒါဟိုဓမ္မဘရော့မှာကျွန်တော်အနေနဲ့ဒီသင်ပြမယ်ပေါ့နော်အဲ့လိုနဲ့ကျွန်တော်စပြီးတော့ဒီဓမ္မဘရော့ကိုစပြီးတော့ရေးဖြစ်တယ်ပေါ့အဲ့လိုမျိုး proposal ရင်းရင်းကနေဒီတွန်းအားဆက်ပြီးတော့ဖြစ်လာတယ်ပေါ့နော
်သူကဘာကြောင့်များမြန်မာရဲ့အင်္ဂလိပ်ရဲ့ခွဲရေးနေရတာလဲမသိဘူးနော
်အဲ့ဒီအကြောင်းကိုညွထွန်းပြောပြထားတာကိုနားထောင်လိုက်ရင်ရှင်းသွားလိမ့်မယ
်ဓမ္မလိုရေးရတဲ့ရည်ပဲချက်ကအဓိကကကျွန်တော်တို့ဒီဘယ်လိုပြောမလဲအခု democracyအဖြစ်ပြောင်းလဲတယ်ပေါ့နော်အဲ့တော့ပြောင်းလဲတဲ့အခါမှာကျွန်တော်တို့အနေနဲ့ဘယ်လိုပြောမလဲကျွန်တော်လေ့လာထားမိတလို့ပေါ့နော်ဒီထောင်ချုပ်တွေကိုကြာနိုင်တဲ့အချက်တွေအများကြီးရှိတယ်ဗျဒီဒီမိုကရေစီဆိုတဲ့တဘောဒီလိုဒီမိုကရေစီတကယ်ရင့်မာနိုင်ငံကြီးတွေမှာတော့မှဟိုအရန်ကိုမှားယွင်းနိုင်တဲ့အချက်တွေရှိတယ်ပေါ့နော်ဒီပီဒူလူထုရဲ့ဒီ conceptualization မှာပေါ့နော်ဒီမိုကရေစီအများကြီးပြီးတာပဲပေါ့နော်ဒါပေမဲ့အရန်တိုင်မွေတယ်တကယ်ဒီမိုကရေစီမှာဒီလွတ်လပ်တော့လူပေါင်းဟာဘယ်လိုဖြစ်သင့်ဖြစ်ထိုက်တယ်လဲပေါ့နော်အဲ့တော့အဲ့လိုဟာဒီလိုအရန်တိုင်မွေတဲ့သဘောတရားတွေပေါ့အဲ့ဒါတွေကိုကျွန်တော်အနေနဲ့ဟိုပေါ့နော်ဟိုပြက်ပြက်သားသားဟိုသိမြင်ဖို့အတွက်ပေါ့နော်ဒီခြားနာပြခြင်းမယ်ပေါ့
အင်္ဂလိပ်လိုကဘယ်လိုနာမည်ပေးထားတဲ့လဲရှင
်ဘာလဲမခင်ပြည်တွေကအင်္ဂလိပ်လိုကမြန်မာလိုပါနှစ်ဘာသာစလုံးနဲ့အားရပါးရတော့ဖတ်တော့မလို့လား
မဟုတ်ပါဘူးရှင်ဘဟုတုတအဖြစ်နဲ့လေ့လာဖို့တတ်တတ်ပါကိုမြန်မာလူမျိုးရဲ့ blog ဆိုတော့လေအပိပိသားဖြစ်သွားတာပေါ့
ကဲပါကျွန်တော်ကစတာပါသူ့အနေနဲ့အင်္ဂလိပ်လို blog ရေးတဲ့အကြောင်းပြပြထားတယ်လို့လည်းနားထောင်ကြည့်ပါအောင
်2009မှာကျွန်တော်အင်္ဂလိပ် blog ကိုလုပ်ခဲ့တယ်တကယ်ချင်းတယောက်ကအကြံပေးတယ်ပေါ့နော်မင်းအင်္ဂလိပ် blog ကဘယ်သူမှလာဖတ်မှာမဟုတ်ဘူးပေါ့နော်ဟိုဓမ္မဒီအတွက်ရေးတာပိုအကျိုးရှိတယ်ပေါ့အဲ့တော့ကျွန်တော်ကပြောတာကဘယ်လိုပြောမလဲဆိုတော့ငါတို့မြန်မာမှာဒီလိုငါအခုလေ့လာထားတဲ့ဒီပညာရပ်မျိုးပေါ့နော်ဒါအတွက်ဘောရတာတွေကအရန်ရှားတယ်ပေါ့နောက်ရှိတဲ့translation တွေကလည်းဟိုကျွန်တော်အနေနဲ့ကဟိုဘာစိတ်ပိုင်းမကြဘူးပေါ့နော်အဲ့တော့ကျွန်တော်တို့မှဒီလိုမျိုးစာပေထွန်းကားမှုမရှိဘူးပေါ့အဓိကဒီလိုမျိုးဒီဘယ်လိုပြောမလဲလူမှုနီတိပေါ့နော်အဲ့တော့ဒီလူမှုနီတိပေါ့ဒီလိုမျိုးလွတ်လပ်တော့လူပေါင်းတစ်ခုမှဘယ်လိုမျိုးတော့လူမှုနီတိဒီနဲ့သွားရမလဲပေါ့ ethical system ပေါ့နော်အဲ့လိုမျိုးအတွက်ကျွန်တော်တို့မှစာပေထွန်းကားမှုမရှိတဲ့အခါကျတော့ကျွန်တော်အနေနဲ့ဒီဝါရရဒီကိုကိုယ့်အကူစဉ်းစားရမယ်အချိန်အပိုင်းတာတစ်ခုလိုတယ်ပေါ့အဲ့တော့ကျွန်တော်အင်္ဂလိပ်ဘလော့ပဲဆက်ရေးနေတာပေါ့နော်ဒီကြားထဲမှာကျွန်တော်စဉ်းစားတယ်ပေါ့ဖိုင်ရင်းဖိုင်ရင်းနဲ့ဘယ်လိုမျိုးပြန်ရမလဲပေါ့အဲ့လိုမျိုးပေါ့အဲ့တော့ဟိုပေါ့ဒီဟိုပြောမယ်ဆိုရင်တော့3-4နှစ်လောက်စဉ်းစားခဲ့ရတယ်ဆိုတဲ့သဘောပေါ့နော်ဒီ2009ခုနှစ်ခရီးကဒီ2009ခုနှစ်မှာကျွန်တော်ကြောင်းပြီးသွားတဲ့ခါကျတော့ဘယ်လိုပြောမလဲကိုယ့်အလုပ်ကလည်းဒီလိုဒီတက္ကသိုလ်မှာဆိုတော့တက္ကသိုလ်စာကြည့်တိုက်မှာစာတွေအများကြီးဖတ်ဖြစ်တယ်ပေါ့နော်ဒါအမေရိကန်ပညာရေးရဲ့အဓိကအားသာချက်ပေါ့ကျွန်တော်တို့ဒီကျောင်းစာကြည့်တိုက်ဆိုရင်စာအုပ်တန်းကျော်ရှိတယ်ပေါ့အဲ့တော့ကျွန်တော်အနေနဲ့ဝန်ထမ်းတယောက်အနေနဲ့ကြိုက်တလို့ငှာအဲ့လိုမျိုးကြိုက်တလို့ဖတ်ပေါ့နော်အဲ့ဒီစာကြည့်တိုက်မှာမရှိရင်လည်း inter library လုံးနေပေါ့သိတယ်မလားအဲ့လိုမျိုးအဲ့တော့ဘယ်စာအုပ်မဆိုကွာလလန်းမိသွားတယ်ပေါ့နော
်ဒါဆိုကိုစော်ဝင်းလိုင်စောပိုင်းကပြောခဲ့တယ်လို့ပဲဒီ blog နှစ်ခုကတစ်ခုနဲ့တစ်ခုဘာသာစကားလောက်ပဲကွဲပြားတာပေါ့နော
်ဟုတ်တယ်မခင်ပြည့်တွေ့ရဲ့ကိုညိုထွန်းကိုရံကလည်းအဲ့ဒီလိုပဲယူဆထားတာလေ
idea တခုတည်းပဲဗျာဒီကျွန်တော်အနေနဲ့အဓိကပေါ့နော်ဒီ brand တစ်ခုလုံးမှာအဓိက idea ပေါ့နော်ကြီးလိုက်မယ်ဆိုရင်ဒီကျွန်တော်ရဲ့ကိုယ်ရောကာရခေါင်းစဉ်ပေါ့နော်ဒီပညာနဲ့ဂယုနာကိုစောဒနာပြုခြင်းဒါက brand ရဲ့ခေါင်းစည်းပေါ့နော်ဟိုတိုက်တာပေါ့နော်အဲ့ဒီဟာရဲ့အောက်မှာစာတန်းတူလေးတစ်ခုရှိတယ်ဗျဒီဟိုတော်တော်လေးပေါ့နော်အဲ့ဒီတော်တော်လေးကလည်းရုပ်တရက်ကြီးလိုက်အင်မတန်နားလေလို့ခတ်တယ်ပေါ့နော်ဟိုပေါ့ဟိုလူကြိုက်ညာရေပန်းစားလူထုအတိညာမသည်စင်ချင်းမှုနိုးကြအောင်လုံးတော့ပီတုညာအလင်းစီတို့အဲ့ဒါကဒီကျွန်တော်ဒီဘရော့နှစ်ခုလုံးရဲ့အဓိက idea ပေါ့
တကယ်တော့သူ့ blog ပေါ်ကစာပေနဲ့အတွေ့အခေါ်ပညာရှင်တွေအကြောင်းကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ရတဲ့အချိန်နဲ့ဘလို့မှလောက်နေမှာမဟုတ်ဘူးဗျပုရဘာသာရဲ့အတွေ့အခေါ်နဲ့အနောက်တိုင်းထွေးခေါ်ဆက်ဆက်ပုံတွေနဲ့တခြားအမေရိကန်သမိုင်းတွေကထင်ရှားတဲ့ခေါင်းဆောင်တွေရဲ့အတွေ့အခေါ်နိုင်ငံရေးအယူဆတွေအကြောင်းအသေးစိတ်လေ့လာလို့သူတွေမြန်မာလိုရေးထားတဲ့burmeskin.blogspot.com ဆိုတဲ့ blog မှာတွားရောက်လေ့လာနိုင်ကြပါတယ်။စလုံးပေါင်းကတော့ burmeskin.blogspot.com ဖြစ်ပါတယ်။အင်္ဂလိပ်လိုလေ့လာလို့သူတွေအတွက်ကတော့ burmeskin.blogspot.com ဆိုတဲ့လိပ်စာမှာတွားလေ့လာနိုင်ကြပါတယ်ခင်ဗျာ။စလုံးပေါင်းကတော့ burmeskin.blogspot.com ဆိုတဲ့လိပ်စာမှာတွားလေ့လာနိုင်ကြပါတယ်။
တော်ရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြရတယ်ဆိုရင်တော့ burmese@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးကြောင်းကြားစီလိုပါတယ်ရှင်။